အမေရိကန်ကပြတ်ထန့်လိုက်တဲ့ဘာမာအက်ကြောင့်ဘင်္ဂလားဒေ့ရှ်ကိုတက်ရောက်စီမဲ့ဒေတာရင်းအချမ်းဖတ်မှုတွေမဖြစ်စေရဘူးဆိုရာကိုအမေရိကန်အစ်မြင့်ကိုယ်စားလှယ်ကဗုဒ္ဓနေ့မှာဘင်္ဂလားဒေ့ရှ်ကိုအခိုင်အမာပြောဆိုလိုက်သလိုပဲရိုဟင်ဂျာပြည်ထနာရဲ့အရင်အမြင့်ကိုကင်တွယ်ဖြည့်ရှင်းနေကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေတာရင်းမှာမလိုလားအပ်တဲ့အချမ်းဖတ်မှုတွေဖြစ်မဲ့ကိစ္စတွေကိုအမေရိကန်ဘက်ကဆောင်ရွက်မှာမဟုတ်ကြောင်းအမေရိကန်ရဲ့ဆောင်ရွက်ချက်ဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်ရောက်ရေးထောက်ပံ့ကူညီရေးသာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးအတိုင်ပင်ခံဒက်ရက်ရှိုလက်ကပြောဆိုကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနအတွင်းဝင်မာဆုဒ်ဘင်မူမန်ရဲ့ပြောဆိုချက်ကိုဘင်္ဂလားဒေ့ရှ်အမျိုးသားသတင်းအေဂျင်စီဖြစ်တဲ့ BSS ကဖော်ပြပါတယ်။အမေရိကန်ဘက်ကအတည်ပြုခဲ့တဲ့ဘာမာအက်အရေးကိစ္စအပေါ်မှာဘင်္ဂလားဒေ့ရှ်အစိုးရဘက်ကစိုးရိမ်ကြောင်းပြောဆိုခဲ့ပြီးနောက်မှာအမေရိကန်ဘက်ကအခုလိုတုံ့ပြန်တာဖြစ်ကြောင်းလည်းသူကပြောပါတယ်။ဒါအပြင်ရိုဟင်ဂျာပြည်ထနာရဲ့ဈေးမြစ်ကိုအမေရိကန်ကကင်တွယ်ဖြည့်ရှင်းနေတယ်လို့ပဲမြန်မာဘက်ကလူနည်းစုတသန်းကျော်ကိုလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုထတ်တိုးကူညီမဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံဒက်ရက်ရှိုလက်ကပြောဆိုကြောင်း BSS သတင်းကဖော်ပြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုအမေရိကန်ကိုပို့ပြီးတော့ခေါ်ယူဖို့နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြောင်းရွှေ့ထားတဲ့ဘာဆန်ချာမှာစာနာမှုအကူအညီတွေတိုးမြင့်ပေးဖို့လဲဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးအတွင်းဝင်ကပြောဆိုထားပါတယ်ရှင်။